ခုတည်းမှာအစောပိုင်းကသမ္မတထရန့်ပြောကြားခဲ့တဲ့အတိုင်း TPP တို့ခေါ်တဲ့ Pacific သမုဒ္ဒရာရဝန်းဒေသနိုင်ငံတွေနဲ့စုပေါင်းချုပ်ဆောင်မဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမဲ့တနင်္ဂနွေကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုလှုပ်ဆောင်သွားဖို့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကတာဏိထံပြုလိုက်ကြောင်းသမ္မတထရန့်အစိုးရကစနေနေ့မှာကြေညာလိုက်ပါတယ်။စနေနေ့မနေ့အစောပိုင်းတုန်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတထရန့်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ကြပါတယ်။ဒါဟာသမ္မတထရန့်အမေနဲ့ကမ္ဘာခေါင်းဆောင်တွေနဲ့စနေနေ့ကတယ်လီဖုန်းနဲ့စကားပြောကြားမဲ့အစီအစဉ်တွေကပထမဆုံးပြောဆိုခြင်းလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဂျပန်နဲ့ပုံမနဲ့ဆိုင်တဲ့ယင်းနီးမြုပ်နှံမှုမျိုးလှုပ်ဆောင်သွားမှာဖြစ်ပြီးသူ့အစိုးရအနေနဲ့ဂျပန်နိုင်ငံရဲ့လုံခြုံရေးအတွက်တာမဏိလိုခိုင်မာစွာရပ်တည်လှုပ်ဆောင်ပေးသွားဖို့တနိဋ္ဌာန်ပြုကြောင်းလဲသမ္မတထရန့်ကဂရိပြုလိုက်တယ်လို့သမ္မတအီမီရောကသတင်းထုတ်ပြန်ပါတယ်။နိုင်ငံဆောင်ပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်အစားတနိုင်ငံချင်းစီနဲ့သဘောတူစာချုပ်ချုပ်ဆိုတာကိုလိုလားကြောင်းမစ္စတာထရန့်ကပြောဆိုထားတာဖြစ်ပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးမှုတွေကိုတိုက်ရိုက်ပြုလုပ်သွားမှာဖြစ်ကြောင်းကြာတာပရင်းတွေကပြောကြားခဲ့ပါတယ်။မစ္စတာထရန့်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရပြီး6ရက်အကြာမှာအဲ့ဒီအချိန်ကရွေးကောက်ခံသမ္မတဖြစ်တဲ့မစ္စတာထရန့်ကိုဝန်ကြီးချုပ်အာဘေကပထမဆုံးကမ္ဘာခေါင်းဆောင်တဦးအဖြစ်နယူးယောက်မြို့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။